တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့ချိမ့်ချောက်မှုတွေမြင့်တက်နေချိန်မှာပဲအမေရိကန်အင်ဒိုနီးရှားနဲ့အခြားနိုင်ငံ၅နိုင်ငံပါဝင်တဲ့ Super Cruiser ရှိလို့အမည်ပေးထားတဲ့ဂလုံးအထူးစစ်ဆေးရေးပူးတွဲစစ်ရေးလက်ချက်မှုကိုအင်ဒိုနီးရှားနိုင်ငံဂျာဗာမြို့မှာစတင်နေပါတယ
်။ Latihan kali ini akan dilaksanakan selama 14 hari.
ဒီစစ်ရေးလက်ချက်မှုကနှစ်ပတ်ကြာမှဖြစ်ပြီးနိုင်ငံပေါင်း18နိုင်ငံပါဝင်မှာဖြစ်ပါတယ်။နိုင်ငံ6နိုင်ငံစစ်တပ်စီလို့ထားပြီး17နိုင်ငံကလေးလာသူဖြစ်တယောက်မှာဖြစ်တယ်လို့အင်ဒိုနီးရှားစစ်တပ်ကြီးကဲရူဒိုမာဂူနိုကပြောသွားတာပါ။ဒီစေးလေးချင်းမှုကိုအမေရိကန်နဲ့တရုတ်ကြားအပြိုင်ဆိုင်ဖြစ်နေတဲ့တောင်တရုတ်ပင်လယ်တောင်ပိုင်းကျန်းကနတ်တူနာဒေသဝန်ကျင်ရေပြင်အပဝင်နေရာအများအပြားမှာလုံနေတာပါအင်ဒိုနီးရှားနဲ့တရုတ်ဟာပုံမှန်ဆိုရင်အပြူသဘောဆောင်တဲ့ဆက်ဆံရေးကိုလိုလားကြပေမဲ့တောင်တရုတ်ပင်လယ်အတွင်းမှာအင်ဒိုနီးရှားရဲ့သီးသန့်စီးပွားရေးဆောင်ရေပိုင်နဲ့တဲ့တရုတ်ကကျူးကျော်ဝင်ရောက်လာမှုပေါ်စိုးရိမ်ကြောင်းအင်ဒိုဘက်ကထုတ်ဖော်ပြောဆိုထားပါတယ်ဒီပူးတွဲစေးလေးချင်းမှုကိုအင်ဒိုနီးရှားနဲ့အမေရိကန်နိုင်ငံက2009ခုတည်းကစတင်နေတာပါလွန်ခဲ့တဲ့နှစ်တွေအတွင်းမှာဩစတြေးလျဂျပန်နဲ့စင်ကာပူနိုင်ငံတွေမှာထပ်မံထည့်သွင်းခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ဗြိတိန်နဲ့ပြင်သစ်တွေလည်းပါဝင်လာပါတယ်။ဒီစီးရေးလေးချင်းမှုကိုဩဂတ်လ31ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအင်ဒိုနီးရှားပါဝင်နိုင်ငံ9နိုင်ငံစစ်သည်5000ကျော်ပါဝင်ပါတယ်။ဒါ့အပြင်ဘရူနိုင်း၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊မလေးရှား၊ဖိလစ်ပိန်း၊တောင်ကိုရီးယားစတဲ့နိုင်ငံတွေပါဝင်နိုင်ငံပေါင်း17နိုင်ငံကလည်းလေးလာသူဖြစ်ပါဝင်နေတာဖြစ်ပါတယ်ခင်ဗျာ။